မြန်မာပြည်အာဆီယံဘုံသဘောတူညီချက်၅ချက်ကိုထောက်ခံတဲ့အတွက်တရုတ်နိုင်ငံကိုကျေးဇူးတင်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူဒီကပြောပါတယ်။အင်ဒိုနီးရှားကိုရောက်ရှိနေတဲ့တရုတ်နိုင်ငံရဲ့ဝန်ကြီးရှင်ကန်းနဲ့တွေ့ဆုံပြီးမှအင်ဒိုနိုင်ငံရဲ့ဝန်ကြီးရက်နိုကအခုလိုပြောလိုက်တာပါ။ဒါဟာမြန်မာနိုင်ငံရဲ့နိုင်ငံရေးအကျပ်တဲကိုဖြည့်ရှင်းဖို့အာဆီယံရဲ့အဓိကရည်တည်ချက်ဖြစ်ပါတယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးကဆိုပါတယ်။အင်ဒိုနီးရှားဟာအာဆီယံအလက်ကျဥက္ကဋ္ဌဖြစ်မြန်မာနိုင်ငံရဲ့အဓိကကြားတဲ့အစုဖွဲ့အားလုံးနဲ့ထိဆက်ဆက်ဆံသွားမယ်လို့လည်းသူကပြောပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်စက်တကအာရသိန်းပြည်နောက်ကျုံလာရတဲ့နိုင်ငံရေးအကျပ်တဲကိုဖြည့်ရှင်းဖို့အာဆီယံကအချက်၅ချက်ပါပုံသဘောထားကိုချမှတ်ခဲ့တာပါ။ဒါပေမဲ့လည်းဒီသဘောတူညီချက်ကိုမြန်မာစစ်ကောင်စီဘက်ကလိုက်နာဆောင်ရွက်ဖို့ပြက်ကွက်နေတာကြောင့်အာဆီယံအသင်းကြီးကအတော်စိတ်ပြက်လာတဲ့ပုံရှိပါတယ်။ဒီ၅ချက်ဟာအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ပြီးတွေးဆဆွေးနွေးကြဖို့အဓိကတိုက်တွန်းထားတာဖြစ်ပါလေ။ဒါပေမဲ့မြန်မာနိုင်ငံအတွက်စီရေးပဋိပက္ခတွေအချိန်မြင့်လာသလိုမြန်မာစစ်ကောင်စီကလည်းအတိုက်ခံတဲ့တိုင်းဒေသနဲ့ဂိုင်းတွေအပေါ်စစ်စီရေးတွေတိုးမြင့်လာခဲ့ပါတယ်။စစ်အုပ်ချုပ်ရေးတပ်တန်းကိုတိုးမြင့်လိုက်သလိုဒီနေ့ထက်မှကျင်းပမဲ့ရွေးကောက်ပွဲဟာလည်းမရေမရအခြေအနေမှာရှိနေပါတယ်။တစ်ဖက်မှာတော့မြန်မာရေးအာဆီယံဘုံသဘောတူညီချက်အကောင့်ထဲပေါ်လာဖို့အမေရိကန်အပါအဝင်အနောက်နိုင်ငံတွေရောတရုတ်ပါဝင်အိန္ဒိယနိုင်ငံအများစုကပါထောက်ခံထားကြပါတယ်။ပြီးခဲ့တဲ့မြန်မာအရေးကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်1669မှာလဲအာဆီယံဘုံသဘောတူညီချက်လက်တွေ့အကောင့်ထဲဖော်ဖို့တိုက်တွန်းထားတာပါ။ဒီနိုင်ငံကြီးဝန်ကြီးဟာအင်ဒိုနီးရှားနိုင်ငံကို February 21ရက်နေ့ကနေ23ရက်ထိရောက်ရှိနေတာဖြစ်ပြီးဒေသတွင်းအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ဒေသစီမင်းစည်းကမ်းအပိသက်ချမှတ်နိုင်ရေးဆွေးနွေးဖို့ဖြစ်တယ်လို့သိရပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့နှစ်နိုင်ငံကောင်းဆောင်နှစ်ယောက်ဘာတွေအသေးစိတ်ဆွေးနွေးလဲဆိုတာတော့အတိအကျမသိရသေးပါဘူး။